တပည့်တော်ကဗတ်ချမ်းမိုင်ဖွဲ့ကြီးမှာအမေရိကန်ပြန်ပြီးပါလာဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးခဲ့တဲ့နောက်တောက်ချန်နေမှာ WHO ကအမေရိကန်နိုင်ငံအဖွဲ့ရဲ့ပြန်ပြီးဝင်လာတာကိုတရားဝင်ကြိုဆိုလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာ1948ခုနှစ် WHO အဖွဲ့ကိုစတင်တည်ထောင်တဲ့အဖွဲ့ဝင်နိုင်ငံဖြစ်ပြီးကမ္ဘာ့ကျန်းမာရေးကိစ္စရပ်တွေမှာအရေးပါတဲ့ခန္ဓာကနေနှစ်ပေါင်းတာရှည်ပါဝင်လာခဲ့တာဖြစ်ကြောင်း WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ဒါအပြင်အခုလိုသမ္မတဘိုင်ဒန်ရဲ့တန်တိတန်ချမှုအတွက်ကြိုးဆိုလိုက်ပြီးဒါဟာ WHO မိသားစုရဲ့ပြန်ပြီးဝင်လာတာတည်းမကဘဲကျန်းမာရေးဆိုင်ရာစိန်ခေါ်ချက်အများပြားနဲ့ကမ္ဘာကြီးရင်ဆိုင်နေရတာတွေကိုထုတ်ဖော်ပြောကြပြီး COVID-19 ကာယရောဂါအဆုံးသတ်ရေးအတွက် WHO အဖွဲ့ဝင်နိုင်ငံတွေနိုင်ငံဆောင်ပါဝင်တဲ့စနစ်တွေနဲ့အပြုသဘောဆောင်လုပ်ဆောင်ဖို့ဖြစ်ကြောင်းလည်းပြောပါတယ်